ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကနေနေရမပြိုင်နိုင်သေးတဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာစားနပ်ရိက္ခာခက်ခဲနေကြသလိုဆောင်းရာသီရောက်လာတာကြောင့်ဆောင်းနဲ့အနှွေးတွေလိုအပ်နေတယ်လို့ဒုက္ခသည်တွေကပြောနေပါတယ်စစ်ကောင်စီရဲ့ကန့်သက်ပိတ်ဆို့မှုတွေကြောင့်အကူအညီပေးရအဖွဲ့တွေစီကနေလည်းအကူအညီရဖို့ကခက်ခဲနေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗ
ျချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကမြို့တချို့မှာအကြောင်းမျိုးကြောင့်နေရမပြောင်းနိုင်သေးတဲ့စစ်ပေးဒုက္ခတွေရလက်ရှိချိန်ထိတောင်းနဲ့ချီကြရှိနေတာဖြစ်ပြီးဒီဒုက္ခတွေတွေအတွက်စားနပ်ရိက္ခာကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တခုတည်းကသာထောက်ပံ့နေတာဖြစ်ပါတယ် WFP ကရခိုင်ပြည်နယ်ကစစ်ပေးဒုက္ခတွေစခန်းတွေမှာဒုက္ခတွေတူကိုတစ်လစာအတွက်ကျပ်3000စီထောက်ပံ့နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်စားဝတ်နေရေးမဖူလုံသလိုတခြားအသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ပုံနေကျုံမြို့နယ်ကစစ်ပေးဒုက္ခတွေတူကပြောပါတယ်
ကျွန်တော်တို့တကယ်အဓိကလိုအပ်တာကတော့တောင်ရီတောင်ရီလိုအပ်နေတယ်တောင်ရီတောင်ရီကအဆင်မပြေဘူးတကယ်အခုပြီးသွားပြည်ပြည်ဆိုင်တဲ့ကျွန်တော်တို့ညနာတာတာစားဖို့နေရတယ်အခုနောက်ပြီးတော့ဘိုးဆောင်ရတီလေးဝင်လာတယ်ဆိုတော့အနည်းစင်အင်ကြီးတို့စောင့်တို့ပြည်တော်လေးကျွန်တော်တို့မှလိုအပ်နေတယ်ဝေဖို့အတွက်ဆိုလို့ရှိရင်လေကျွန်တော်တို့ကဒီအခုပြည်ကပိတ်ဆံတရက်ကိုဝေတုံတုံရနေနမ်နာတာတာစောင့်နေရတယ်ဆိုတော့အပြင်တော့မှလိုအပ်တာဝေဖို့လေပိတ်ဆံမရှိတော့ဘူးအဓိကကျွန်တော်တို့ခက်ခဲဖြစ်နေတာစောရတောင်ရကတကယ်ခက်ခဲဖြစ်နေတယ်လို့ညာ
ဒါအပြင်ချင်းပြည်နယ်ပလောဝမြို့နယ်စစ်ပေးဒုက္ခတဲ့စခန်းတွေမှာလည်း WFP ကဆန်နဲ့စားနေရိက္ခာချို့ထောက်ပံ့တာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနေရိက္ခာနောက်ကျတာတွေပုံမှန်မရတာတွေရှိနေတယ်လို့လည်းပလောဝစစ်ပေးဒုက္ခတဲ့တူကဆိုပါတယ်
။အဲနောက်ကြတာကကဘာချာနာရက်ခအဖွဲ့ကထောက်ပံ့တာကိုအဲ့ဒီတရကအမေရမပေးရတာကိုတရကအမေမရတော့မပေးရတော့ဘူးဇာကြီး။ဆံပေးပေးတာစီပေးတယ်စားပေးတယ်အဲ့ဒီပေးတယ်အဲ့ဒါကလုံလောက်မှုတော့မရှိဘူးဇာကြီး။အဲကျွန်တော်တို့ကဆံတွေတစ်ခုတည်းရတော့လည်းဆံတော့မပြည့်သေးဘူးလေဇာကြီး။ဒီအိမ်တွေကလည်းပေးလိုက်ချက်လို့ကျွန်တော်တို့ကခက်ခဲကြုံနေဇာကြီး။နေရတော့ကြံ့ကြဲတယ်ဇာကြီး။
မူခာမုန်တိုင်းတန်အကြီးကျယ်ခံခဲ့ရတဲ့ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်မှာဆိုရင်လဲစစ်ပေးဒုက္ခတွေ3000နီးပါးအထိရှိနေသလိုစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနဲ့နေထိုင်ဖို့အခက်အခဲကြုံနေရဆဲဖြစ်တယ်လို့ရသေးတောင်မြို့နယ်စစ်ပေးဒုက္ခတွေရေဆောင်ရွက်နေသူတူကပြောပါတယ်
။စားဝတ်နေရအပြင်အဓိကတော့စားဝတ်နေကတော့နံပါတ်1ပေါ့စားဝတ်နေကနံပါတ်1လို့တော့နောက်ထပ်ဆိုလို့ရှိရင်လဲအဲ့လိုအဝတ်တွေဆောက်တွင်းတဲ့သုံးဆောက်ပစ္စည်းတွေပေါ့ဗျာ။ဆောက်တွင်းတဲ့အနည်းတွေတွေဆောင်းတွေကောင်းတွေအဲ့ဒါတွေကတော့လိုအပ်မှာပဲအဲတချို့တချို့အဖွဲ့တွေကတော့ပေးတော့ပေးနေတာပဲဒါမဲ့မလုံလောက်ဘူးပေါ့နော်ဟော IC IRC တို့ဆိုလို့ရှိရင်လည်းပေးတယ်ဒါမဲ့အင်ထောက်စုတစ်ခုကို20နှုံးပဲဝေပေးနိုင်တယ်အဲအင်ထောက်စုတစ်ခုမှာဘောလူရဲ့အများကြီးက900 600ရှိတိုင်းတော့မလောက်မလောက်ပေါ့အဲ့လိုအစီအလေးရှိတယ်ခုနောက်ပါဆိုလို့ရှိရင်အစိုးရကလည်းတခြားတခြားအကူအညီပေးမဲ့အဖွဲ့အစည်းတွေကိုဟိုမလာရကန်တက်ထလာကြီးမပေးတဲ့ဟာတွေအဲ့လိုကန်တက်ဟာတွေကန်တက်ထတဲ့ဟာတွေရှိရအချို့လူမှုအဖွဲ့စည်းတဲ့ CSO တို့ CBO တို့ဘာလို့လည်း NGO တို့ဆိုပြီးပေးတော့ပေးနေတယ်ဒါမှမဟုတ်ဒီမြောက်ဒီခွင့်ပြုချက်များအဲ့ဒါတွေအခက်အခဲတွေရှိတယ်တောက်ချက်ကိုအခက်အခဲတွေရှိလာတဲ့ဟာတွေရှိ
ရသေတောင်မြို့နယ်မှာရှိတဲ့စစ်ပေးဒုက္ခတွေစခန်းတွေမှာနေရာထိုင်ခင်းအခက်အခဲတွေကြောင့်ကိုယ်စီစဉ်တဲ့ကိုယ်ပြင်မာနေထိုင်ရတဲ့စစ်ပေးဒုက္ခတွေလည်းရှိနေတာပါစခန်းတွင်နေထိုင်သူတွေကို WFP ကထောက်ပံ့မှုရှိပေမဲ့စခန်းပြင်မှာနေထိုင်သူတွေအတွက်တော့စားနပ်ရိက္ခာထောက်ပံ့မှုမရတဲ့အပြင်အလုပ်ကိုင်ခွင်လန်းနေလည်းမရှိတာကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်နေသူတွေကစားဝတ်နေရေးပိုခက်ခဲနေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။လက်ရှိအချိန်ထိရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ပေးဒုက္ခသည်စခန်းတွေမှာဒုက္ခသည်6000ကျော်အထိနေရမပြောင်းနိုင်သေးပဲစားဝတ်နေရေးကျန်းမာရေးပညာရေးစီးပွားရေးစတဲ့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရသလိုလက်တလောစစ်ကောင်စီနဲ့အေးအေးဖွဲ့ကြစီးရဲတင်းမာမှုတွေရှိနေတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုပါစိုးရိမ်နေကြတာလည်းဖြစ်ပါတယ်